ကြာသပတေးနေ့ကမာလီမှာပြတ်ကျခဲ့တဲ့ Air Algeria လေယာဉ်ရဲ့ဒုတိယပြန်တမ်းမှုမှတ်တမ်း Black Box ကိုစုံစမ်းစစ်ဆေးသူတွေကရှာဖွေတွေ့ရှိခဲ့ပါတယ်။လူပေါင်း120နီးပါးတည်ဆုံခဲ့တဲ့ဒီလေယာဉ်ပြတ်ကျမှုဘာကြောင့်ဖြစ်ပွားခဲ့တယ်ဆိုတာကိုသူတို့ရှာဖွေတွေ့ရှိနိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေလည်းတိုးလာနေပါတယ်။လေယာဉ်ပြန်တမ်းမှုမှတ်တမ်းကိုအောင်အောင်မြင်မြင်နဲ့ရှာတွေ့ခဲ့တဲ့အကြောင်းကုလသမဂ္ဂအရာရှိတွေကစနေနေ့ကကြေညာပါတယ်။ကြာသပတေးနေ့တုန်းကလေယာဉ်ဟာဘာကီနာဖာဆိုကနေအယ်ဂျီးရီးယားကိုသွားစင်မှာလူသူအယောက်ပေါက်နေတဲ့ဒေသအတွင်းပြက်ကျခဲ့တာပါပြက်ကျပြီးနိုင်ပိုင်းအတွင်းမှာတော့ပထမ Black Box ကိုရှာဖွေတွေ့ရှိခဲ့ပါတယ်လေယာဉ်ဘာကြောင့်အခုလိုပြက်ကျခဲ့တယ်ဆိုတာကိုအတိအကျမပြောနိုင်သေးပေမဲ့ရာသီဥတုကြောင့်ဖြစ်နိုင်တယ်ဆိုပြီးစုံစမ်းစစ်ဆေးသူတွေကပြောပါတယ်လေယာဉ်ပြက်ကျတဲ့အချိန်မှာအင်အားကောင်းတဲ့သဲမုန်တိုင်းတစ်ခုဟာမာလီမြောက်ပိုင်းမှာတိုက်ခိုက်နေပြီးရေဒါပေါ်ကနေလေယာဉ်မပြောက်ကွယ်ကင်ကလေးမှာလေယာဉ်မှုဟာလမ်းကြောင်းပြောင်းပြန်တန်းခွေတောင်းဆိုခဲ့ပါရခင်ဗျာ